အငယ်ဦးအောင်ကျင်းညိုခင်ဗျာလာမယ့်ရွေးကောက်ပွဲတွေမှာပီအာစနစ်ကျင့်သုံးဖို့ကိုမြို့သားလှတော်ကဆုံးဖြတ်လိုက်တာကိုအငယ်တို့ကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတင်ပြစီစဉ်ထားရမှာအခြေအနေဘယ်လိုများရှိပါလဲဗျာ
ကျွန်တော်တို့ကလေ process ကစာဝဲစာတာနေပြင်ဆင်မိတင်လို့မရှိသေးဘူး23ရက်နေ့ကျရင်ကျွန်တော်တို့ power နေပေးဖို့ပဲရှိတယ်ကျွန်တော်တို့အဲ့မှာကျန်တဲ့25ရောက်ကနေပြီးတော့ power ဆွဲပေးရတယ်ပေါ့နော် GP power တင်ပေးဖို့ရလိုအပ်တဲ့စာဝဲစာတွေဖြည့်ဆည်းပေးဖို့ရအဲ့ဒါလေးတွေကစာလမ်းပြုဖို့လို့မရှိသေးဘူး process ကမစတဲ့ကတော့မစဘူးဗျ
ဒီနေ့မြို့သားလှတော်အစည်းအဝေးမှာလည်းဒီ PR ကိစ္စနဲ့ပတ်သက်ပြီးတော့လှတော်မှာကြီးညာတယ်လို့သိရတယ်အဲ့ဒါဘယ်လိုပုံစံမျိုးလဲဗျ
ကျွန်တော်တို့ကဟိုဒီဇင်ဘာ1ရက်နေ့တည်းကနေပြီးတော့ကျွန်တော်ပါဝင်26ရောက်ကနေပြီးတော့ procedure ရဥက္ကဋ္ဌနေတဲ့ဆင်ကျွန်တော်တို့ခုံရုံးကိုတင်ရတာလေဥက္ကဋ္ဌဆန်ငါးရနေ့ကြတော့ကျွန်တော်တင်တဲ့အပေါ်မှာမူတည်ပြီးတော့လုံထုံးလုံနေဥဒေနဲ့ညီညွတ်တယ်ဆိုပြီးတော့ခုံရုံးကိုသူကပို့လိုက်တယ်ဒီအကျင့်သုံးရင်းကိုဖွဲ့စည်းပုံအခြေခံဥဒေနဲ့ညီညွတ်ချင်းရှိမရှိခုံရုံးကိုတင်ဖို့တင်ပြချောင်ထားလာတယ်အဲ့ဒါဟာလုံထုံးလုံနေဥဒေနဲ့ညီညွတ်တာဖြစ်တဲ့အတွက်သူကလည်းပဲခုံရုံးကိုဆက်လက်ပြီးတော့တင်ဖို့ထားပြီးဖြစ်ကြအမျိုးသားလှုပ်တော်ကိုအတိပေးကြီးညာပါတယ်ဆိုအဲ့ဒါလေးပြောတာ
ပြည်သူလွတ်တော်မှာတုန်းကဒီ PR ကိစ္စနဲ့ပတ်သက်ပြီးတော့ခုံရုံးကိုတင်ပြတာမှာပေါ့လေအကြောင်းပြန်တာကတော့ဟိုချက်ချင်းလက်ငင်းဖြစ်လာတယ်ပေါ့လေအခုမျိုးသားလွတ်တော်ကြတော့ဒီလိုမျိုးပုံစံဖြစ်နေတာဘလို့ကွာခြားမှုရှိလို့လဲအငယ်တစ်ချက်လောက်ရှင်းပြပေးပါလားဗျ
ခုံရုံးကိုတင်တဲ့အခါကျတော့သွတ်တော်ဥက္ကဋ္ဌတို့နာယကတို့တမရတို့အဲ့လိုပုံကူတွေကြတော့ခုံရုံးကိုတည့်ရရှင်းမ်းမေးလို့ရတယ်ပြည်သူလွတ်တော် PR ကိစ္စဖြစ်လာတဲ့အခါမှာအလုံးဒီမှာဆွေးနွေးနေကြရင်လည်းပြည်သူလွတ်တော်ဥက္ကဋ္ဌသူရဥရှိမကိုယ်တိုင်ကဒါ PR လုတ်တာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမညီအဆုံးဖြတ်ပေးဖို့ဆိုပြီးတော့ခုံရုံးကိုသူကိုယ်တိုင်ကတိုက်ရပို့လိုက်ပုံပေါ်တယ်အဲ့ဒါကြောင့်သူကမြန်နာဖို့သူတယောက်ဖျက်ပို့လိုက်တာဟုတ်ပြည်စနစ်ကိုအမျိုးသားမှကျင့်သုံးမယ်ဆိုတဲ့အဆိုကြီးကမဲခွဲပြီးတော့အနိုင်ရပြီးတော့အတီးဖြစ်နေတယ်။ပြည်သူတို့ကအတီးကိုမဖြစ်လိုက်ရဘူးအတူကွာ။ဘယ်လွတ်တော်ကမဆိုပြည်သူလွတ်တော်ကဖြစ်စီအမျိုးသားလွတ်တော်ကဖြစ်စီဆေးရကိုင်နှုံးအ ਨੇ ဆုံးရှိတဲ့လွတ်တော်ကလက်မှတ်ရေးထိုးပြီးတင်းမှတင်လို့ရတယ်။အခုအမျိုးသားလွတ်တော်မှာ215ယောက်ရှိတယ်အဲ့တော့အ ਨੇ ဆုံး22ယောက်ကလက်မှတ်ထိုးမှခုံရုံးကိုတင်ခွင့်ရှိတယ်။ကိုလိုလက်မှတ်ထိုးလိုက်တဲ့ခါကျတော့သူက26ယောက်ကဒါကိုဆုံးဖြတ်ခံယူဖို့သဘောတူတယ်။အဲ့တော့ဆေးရကိုင်နှုံးကျော်သွားတဲ့အတွက်အခွင့်အရေးတရားအရာအဲ့ဒီ26ယောက်ကလက်မှတ်ထိုးပြီးတော့ခုံရုံးကိုအဆုံးဖြတ်လှန့်တင်တာ။အဲ့လိုတင်တဲ့အခါမှာ procedure ရတိုက်ရိုက်တင်ဝင်ဝင်မရှိဘဲနဲ့သက်ဆိုင်ရာလွတ်တော်ဥက္ကဋ္ဌကနေတဆင်တင်ရတာဖြစ်တဲ့အတွက်ကြောင့်သူ26ယောက်ကရေးကြတဲ့ကိုကဥက္ကဋ္ဌမှတဆင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဆိုပြီးလှန့်တင်လိုက်
။ပြည်သူလွတ်တော်မှာကြတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေပြီးတော့ဒီ PR ကိစ္စကမညီညွတ်ဘူးဆိုပြီးတော့သူကပြန်ပြီးအကြောင်းပြန်လာတယ်။အမျိုးသားလွတ်တော်ကြတော့အဆုံးဖြတ်မဲ့အခြေအနေမျိုးမရှိဘူးလားဗျ
။ခုနကပြည်သူလွတ်တော်ဆိုတော့လုံးဝမရဘူးဆိုတော့သူကရှင်းနေပြပြည်သူလွတ်တော်ရဲ့ကိုယ်စားလှယ်တွေကြတော့မြို့နယ်တမြို့နယ်ကနေပြီးတော့ကိုယ်စားလှယ်တယောက်ရွေးတာကို PR စနစ်ဆိုတာကမဲဆန္ဒနယ်မြေမှာတယောက်တည်းရှိတဲ့ကိုယ်စားလှယ်အတွက်ဆို PR စနစ်ကလုံးလို့ကိုမရဘူးဒါကြောင့် PR စနစ်ဆိုတဲ့သဘောကမဲဆန္ဒနယ်မြေတစ်ခုမှတယောက်မကအများသောကိုယ်စားလှယ်များကိုရွေးချယ်ရတဲ့အနေအထားမျိုးမှမှခွဲတန်းယူလို့ရတော့အဲ့ဒါမှ PR စနစ်ကကျင့်သုံးလို့ရတယ်ဒါကြောင့်မလို့ပြည်သူလွတ်တော်မှာဘယ်လို့မှ PR လုံးလို့မရဘူးဆိုတာအရှင
်ဒါဆိုရင်အမျိုးသားလွှတ်တော်မှာအငယ်ကုနာပြောသလိုဆိုလို့ရှိရင်လှုပ်လို့ရတဲ့အနေအထားမျိုးတော့ရှိနေတဲ့ပုံစံမျိုးပေါ့
ဟုတ်တယ်အဲ့တော့ရေပုံရသွားကြည့်လိုက်အမျိုးသားလွှတ်တော်ကြတော့တိုင်းဒေသကြီး9ခုနဲ့ပြည်နယ်9ခုကနေပြီးတော့ကိုယ်စားလှယ်က12ယောက်စီရွေးရမယ်လို့လှုပ်ထားတာမဟုတ်ဘူးလားတိုင်းဒေသကြီးဆိုတဲ့မဲဆန္ဒနယ်တစ်ခုပြည်နယ်ဆိုတဲ့မဲခဆန္ဒနယ်တစ်ခုတည်းလို့စဉ်းစားစားလိုက်ရင်တနေရာတွေကနေပြီးတော့မဲဆန္ဒနယ်တစ်ခုတွေကနေပြီးတော့12ယောက်ရွေးရဆိုတော့အများဖြစ်နေတဲ့ခါကျတော့ PR ရနိုင်တယ်လို့သူကယူဆတာတကယ်တမ်းကျတော့ဥပဒေရအငင်းပွားစရာတွေအများကြီးရှိတယ်အမျိုးသားလွှတ်တော်အတွက်ကိုပြောတဲ့အခါမှာဖွဲ့စည်းပုံအခြေခံဥပဒေကိုတကယ်စစ်စစ်ပေါက်ပေါက်လေ့လာလိုက်ရင်ဆက်နှစ်ယောက်ဆိုပေမလို့အခုသွားခဲ့တဲ့ယူကောက်ပွဲတွေမှာသွားကြည့်လိုက်ရင်တိုင်းတိုင်းမှာမဲဆန္ဒနဲ့12နှစ်ယောက်ခွဲလိုက်တာလေပြည်နယ်ဒီမှာလည်းမဲဆန္ဒနဲ့12နှစ်ယောက်ခွဲလိုက်တာလေအဲ့ဒီ12နှစ်ယောက်နေပြီးတော့တယောက်စီတယောက်စီရွေးတဲ့12နှစ်ပဲသွားခဲ့တာလေအဲ့ဒီပြင်ကိုကိုပိုင်အုပ်ချုပ်ခွင့်ရတိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသကလည်းတယောက်စီတယောက်စီအချိုးကျစွာလည်းပေးထားတာရှိသေးတယ်တကယ်တမ်းကျတော့ရူးရူးရှင်းရှင်းတိုင်းပြောရင်2008ဖွဲ့စည်းပုံအခြေခံဥပဒေအရအစတဲ့ကိုက FPDB စနစ်ကိုပဲအခြေခံပြီးဆွဲထားတာဖြစ်တဲ့အတွက်ကြောင့် PR နဲ့မကိုက်နိုင်တဲ့အချက်လက်တွေကိုအများကြီးတွေ့ထားတယ်လေအဲ့ဒီဥပဒေအချက်လက်တွေကိုတင်ပြပြီးတော့ခုံရုံးကိုတင်တာပါဗျ
အငယ်အခုလိုပြကြပြီးတာကျေးဇူးပါ